အာရှနဲ့အရှိတောင်အာရှရေးရာကျောင်းကျင်သူပေါဖောက်ခဒေါက်တာကောင်းချစ်စင်ကအရင်ဂျမားနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုတစ်ခုကိုမြစ်တွေ့ခဲ့ဖို့သူဖြစ်ပါတယ်နော်။အဲဒီအာဏာသိမ်းမှုတွေအပြီးမှာတိုက်ပီရဲ့စီးပွားရေးတွေကျဆင်းရတယ်လို့ပြည်သူလူထုရဲ့တသက်ချောင်ရှိရေးမှာလည်းထိခိုက်မျက်နှာဓာတ်တွေရှိခဲ့ပါတယ်။အခုအာဏာသိမ်းမှုကိုရောအရင်အာဏာသိမ်းမှုတွေနဲ့တူမယ်လို့ထင်ပါသလား။
Well, this coup is very disappointing for everyone concerned, both people in Myanmar and also the outside world.
အခုအာဏာသိမ်းမှုကတော့အားလုံးအတွက်တော်တော်လေးစိတ်ပျက်စရာကိစ္စပါ။မြန်မာပြည်သူတွေအတွက်ရောပြည်ပကဘာကလူတွေအတွက်ပါစိတ်ပျက်စရာဖြစ်ပါတယ်။ COVID-19 ကိစ္စရောအာဏာသိမ်းတာရောနှစ်ခုစလုံးတစ်ချိန်နဲ့ဖြစ်နေတာဆိုတော့ဒန်ဂျီရဲ့စီးပွားရေးအပေါ်ဘယ်လောက်ထိခိုက်မလဲဆိုတာခံမှန်းတွက်ချက်ကိုဖြတ်ပါတယ်။နှစ်မျိုးစလုံးကတော့ကောင်းတဲ့တည်ရောက်မှုတွေရှိမှာမဟုတ်ပါဘူး။စီဝါရီတိုးတက်မှုလုံးကြာဆင်းမယ်လို့ခန့်မှန်းရပါတယ်။အာဏာသိမ်းမှုကြောင့်နိုင်ငံရေးညှို့နှံမှုရပ်ဆဲသွားမဲ့အပြင်ကိုဗစ် -19 ကြောင့်ကမ္ဘာစီဝါရီအခြေအနေမျှီးကွေးတာကြောင့်လည်းမြန်မာစီဝါရီကြာဆင်းမယ်လို့ခန့်မှန်းတာပါ။
တိုင်းပြည်ကိုလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံဖြစ်စေခြင်းနဲ့မြန်မာပြည်သူတွေကသူတို့ရဲ့အိမ်မက်တကယ်ဖြစ်လာစေဖို့နိုင်ငံတကာအတိုက်အဝန်းရဲ့အားပေးထောက်ခံမှုကိုတိတ်ပြီးအားထားနေကြပါတယ်။တကယ်တကယ်အတိုက်အဝန်းလို့ဆိုရမှာအမေရိကန်ပြည်ထောင်စုကုလသမဂ္ဂအဖွဲ့နဲ့အာဆီယံအဖွဲ့တို့လည်းအဲ့ဒီအထက်ပါပါတယ်။လောလောဆယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မူဝါဒကမြန်မာနိုင်ငံပေါ်ဘယ်လောက်ထိအကူအညီပေးနိုင်ပါသလဲ
Well, I don't think it's clear exactly what the current administration is policy.
အနာသိနာဒေသရပစိတ်မကြသေးတာကြောင့်အခုချိန်မှာအမေရိကန်အစိုးရရဲ့မူဝါဒဘာလဲဆိုတာစဉ်းစဉ်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ဒါကအနာသိမှုဖြစ်တယ်ဆိုပြီးတော့အမေရိကန်အစိုးရကဝေဖန်ရှုတ်ချသလိုပြုတ်ရှုတ်ရေးကောင်စီအဖွဲ့ဝင်တွေကိုလည်းတန်ခတ်ပေးဆုံးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ရေးရှိမှာတော့ဘာလို့ဖြစ်လာမလဲ။ဒါကမေးစရာမေးခွန်းတစ်ခုပါ။အမေရိကန်ကွန်ဂရက်စ်ကလည်းတရားကျင့်တဲ့ဒဏ်ခတ်ပေးဆုံးမှုတွေချမှတ်လာနိုင်ပါတယ
်။မြန်မာပြည်သူတွေအနေနဲ့ကုလသမဂ္ဂနဲ့အာဆီယံတို့စီကနေအားပေးထောက်ခံမှုနဲ့အကူအညီရမယ်လို့ကောပြောလည်နိုင်ပါသလား
။ I think the best bet for resolving this crisis is actually
ဘုရားကျတဲ့ကိုဖြစ်ရှင်းဖို့ကအကောင်းဆုံးနည်းလမ်းကတော့ဒီရင်းမှာမြန်မာစစ်တပ်နဲ့ဒေါအောင်ဆန်းစုကြည်နှစ်ဖက်တွေ့ဆုံဆွေးနွေးကြဖို့ပဲဖြစ်ပါတယ်။ဒီမှာနှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုအင်ဒိုနီးရှားနဲ့ထိုင်းအစိုးရတို့ကနေဂျာဝင်ဆောင်ရွက်ပေးနိုင်ပါတယ်။အမေရိကန်နဲ့ပြုတ်နိုင်ငံတို့ကလည်းဂျာဝင်ဆောင်ရွက်နေပါတယ်။ဒါပေမဲ့ဒီလိုဆွေးနွေးပွဲတွေဆောက်ဖို့ကဆက်လက်ရှိပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကပဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီကခံထားတဲ့မြန်မာနိုင်ငံရဲ့ဝန်ကြီးတို့ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အဲ့ဒီဆွေးနွေးပွဲကတော့ရလဒ်ကောင်ထွက်လာနိုင်မယ်လို့မြင်မိပါသလား။
But the amount of information
တော်လာတဲ့တင်းနေရတော့တိုးတက်မှုကိုချက်ချင်းမမြင်တွေ့ရပါဘူးတိုးတက်မှုချက်ချင်းရလိမ့်မယ်လို့မမျှော်လင့်မိပါဘူးအာဆီယံအဖွဲ့တစ်ခုလုံးတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကနေဒီကိစ္စပြဿနာကိုအငြင်းဆုံးဖြေရှင်းဖို့လိုလားနေတာကိုတွေ့ရပါတယ
်ဟုတ်ကဲ့အာနာသိမ့်မှုကိစ္စမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုပေါ်ရှင်းပြပေးနိုင်ပါသလားခင
် The Chinese public position has been to support internal dialogue and to
ဒီမှာကြောင်းတာကတရုတ်နိုင်ငံရဲ့လူသိရှင်ကြားရည်တည်ချက်ကပြည်တွင်းနှစ်ဖက်တွေ့ဆုံဆွေးနွေးတာကိုထောက်ခံတာဖြစ်ပါတယ်အလားတူပဲပြည်တွင်းမှာပဲဒီပြဿနာကိုဖြေရှင်းနိုင်ဖို့အပြေရှားနေတဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ရဲ့ဂျာဝင်ဆောင်ရွက်မှုတွေကိုလည်းထောက်ခံပါတယ်ဒါကတရုတ်ဘက်ကအတော်လေးတောင်းဝန်ပြမှုကိုပြသနေတာဖြစ်ပါတယ်တရုတ်နိုင်ငံကမြန်မာစစ်တပ်ကိုအရင်တုန်းကပေးခဲ့သလိုမျိုးထောက်ခံမှုအပြေအဝမပေးတာကိုအံ့ဩဝမ်းသာမိပါတယ်ဒီတော့တရုတ်နိုင်ငံအမေရိကန်ပြည်ထောင်စုထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကဂျာဝင်ဆောင်ရွက်ပေးနိုင်တဲ့အခမ်းအနားမှာရှိနေပါတယ်
မြန်မာအကြက်တဲဖြည့်ရှင်ရေးကိစ္စမှာအမေရိကန်နဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်မယ်လို့ထင်ပါသလား
I think it would be a good idea if they did.
တရုတ်အလုံးလုံးနိုင်တဲ့တနိုင်ငံနဲ့တနိုင်ငံဒီကိစ္စအကြောင်းဆွေးနွေးနိုင်ရင်အတော်လေးကောင်းပါပါမြန်မာကိစ္စမှာတရုတ်နိုင်ငံမပါရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးအမေရိကန်တို့ကမူဝါဒတစ်ခုချမှတ်မယ်ဆိုရင်တရုတ်နိုင်ငံကိစ္စကိုလည်းထည့်သွင်းစဉ်းစားဖို့လိုပါတယ်ဥပမာပြောရရင်သမ္မတ George W. Bush လက်ထက်ကတန်ခတ်အေးအေးမှုတွေတင်းတင်းကြပ်ကြပ်နဲ့အများကြီးခြားထားပါတယ်။ဒါပေမဲ့ဒီလိုတန်ခတ်အေးအေးမှုတွေပြည်ုပ်နိုင်ငံပါဝင်ခဲ့ခြင်းမရှိပါဘူး
။ကျေးဇူးတင်ပါတယ်ဒေါက်တာ Jackson ခင်ဗျာ
။ Thank you.